ဒီသမလ5ရက်ဗုဒ္ဓနေ့မှာဝါရှင်တန် DC က National Cathedral ဘုရားကျောင်းမှာကျင်းပတဲ့အမေရိကန်ပြောင်စုရဲ့40တဆက်မြောက်သမ္မတ George H.W. Bush အတွက်နိုင်ငံတော်ဇာပနအခမ်းအနားကိုအထင်ကြီးရအမေရိကန်နိုင်ငံရေးခေါင်းဆောင်တွေနဲ့ကမ္ဘာတစ်ဝှမ်းကလက်ရှိနဲ့အနားယူပြီးသားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ပြောပြမှာပါ
။သမ္မတဟောင်းတွေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့ဟာလည်းလက်ရှိသမ္မတ Donald Trump နဲ့အတူကွယ်လွန်သူသမ္မတ George H.W. Bush ရဲ့ဇာပနအခမ်းအနားကိုတက်ရောက်လာကြပြီးကွယ်လွန်သူသမ္မတ Bush အတွက်သူ့ရဲ့သားဖြစ်သူအမေရိကန်ရဲ့40-30မြောက်သမ္မတ George W. Bush ရဲ့ဂုဏ်ပြုအောက်မှုပွဲစကားတွေကိုနားထောင်ခဲ့ကြပါလိမ့်
။ The best father a son or daughter could have.
ကျွန်တော်တို့သားတွေတမီးတွေအတွက်အကောင်းဆုံးဖခင်ကိုရကြတာပါ။မြန်မာလေးရောဘင်ကိုဖက်ထားရင်းမိမိလက်ကိုဆုပ်ထားတဲ့ဖခင်ရဲ့အပြုံးကိုအခုသူ့ကိုစံတရချိန်မှာပြန်မြင်အောင်မိပါတယ်။
ထိတ်ကြားထားတဲ့အေဗေရော်လေးနဲ့ပြည်နေတဲ့ကက်သီဒရယ်ဘုရားကျောင်းရဲ့ခန်းမထဲမှာသမရဟောင်းဘုရားကသူ့ဖခင်ရဲ့ဆုံးမစကားတွေကိုပြန်ပြောင်းပြောကြားခဲ့တာပါ
He showed me what it means to be a president who serves with integrity and leads with courage.
ဘုရားကဒီနေ့ကိုတန်းကျင်တဲ့သူတွေအပေါ်ဒီနေ့ကနေ့နေ့ကာကချင့်နှံ့လို့ဂုဏ်သိက္ခာရှိရှိနဲ့အရာရာကိုတတိရှိရှိဦးဆောင်လုပ်ရမယ်ဆိုတာကိုသူကတင်ပြခဲ့ပါတယ်။သူ့ရဲ့တမန်ကျောင်းစာအုပ်ထွက်ပေါ်လာတဲ့အခါမှာတော့ George H.W. Bush ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်တဲ့တမန်တော်တယောက်ဖြစ်တယ်လို့တတ်တမန်ရေးကိစ္စရမှာအထူးကျွမ်းကျင်သူခက်ခဲတဲ့ကာလတွေမှာအောင်မြင်အောင်ဦးဆောင်နိုင်တဲ့ကာကွယ်ရေးဦးစီးချုပ်တယောက်ဖြစ်ုံမကအများလေးစားရတဲ့တိတ်ခမ်းတဲ့တမန်တော်ရှိတဲ့တမန်တော်တယောက်ဖြစ်တယ်လို့ရည်သားကြပါလေ
။ကွယ်လွန်သူတမန်တော်ဘုရားပြည်သူအတွက်တာဝန်ထမ်းဆောင်တာဟာဂုဏ်ရှိကြောင်းနဲ့လိုအပ်ကြောင်းသင်ပြခဲ့တယ်လို့သူကိုယ်တိုင်လည်းဒါကိုလက်တွေ့ပြသခဲ့တယ်လို့သားဖြစ်သူဘုရားအမှတ်တရစကားပြောပါလေ။ဒါအပြင်သူ့ဖခင်ဟာမြင့်မြတ်တဲ့ဂုဏ်သိက္ခာရှိသူသူဖြစ်ကြောင်းပြောကြားနေကုန်ချုံရင်းစတင်ငိုကြွေးကြတာပါပရိသတ်ကသူ့ကိုလက်ခုပ်အောပါရှိခြင်းနဲ့ဂုဏ်ပြုခဲ့ကြပါတယ်ဇာပနအခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကအမှားစကားမပြောကြပေမဲ့အခမ်းအနားမလာခင်သူ့ Twitter ကလည်း Bush မိသားစုနဲ့အတူရှိနေမှာဖြစ်ကြောင်းရေးသားခဲ့တယ်လို့ဗုဒ္ဓဘူးနဲ့ကျင်းပတဲ့ဒီအခမ်းအနားဟာဇာပနအခမ်းအနားမဟုတ်ဘဲအသက်ရှင်ရှင်နဲ့ထူးခြားတဲ့ဘဝကိုဦးဆောင်ခဲ့တဲ့ကြည့်ကြမြင့်တဲ့ပုံကိုတူအတွက်ဂုံပြုတဲ့အခမ်းအနားဖြစ်ကြောင်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးကသမရတာဝန်ထမ်းဆောင်ခဲ့တဲ့ George H.W. Bush အသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြံတွေကကွယ်လွန်သွားတာဖြစ်ပြီးအခုသမရ Bush အတွက်ကျင်းပတဲ့နိုင်ငံတော်စာပနအခမ်းအနားကိုလေးလေးစားစားတက်ရောက်လာကြတဲ့အေဒီရော်ရီထဲမှာတော့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ဗြိတိန်နိုင်ငံတာဝန်မင်းသား Charles ဂျော်ဒန်ပင်အဗ်ဒူလာနဲ့ပိုလန်သမရအန်ဇီဒူဒါတို့လည်းပါဝင်ပါတယ်။ကနေဒါဝန်ကြီးချုပ်ဟောင်း ဘရိုင်း မာရိုနီ အမေရိကန်အထက်သက်သောအမဟောင်း အယ်လန်ဆင်ဆန်နဲ့သမ္မတဘုရင်အထုပ်ပတ်တိရေးသားသူတဦးဖြစ်တဲ့သမိုင်းပညာရှင်ဂျွန်မေချမ်တို့ဟာလည်းသမ္မတဟောင်းဘုရင်အတွက်အောက်မေ့စကားပြောကြားခဲ့ကြတာပါ။သမ္မတဘုရင် 1989 ခုနှစ်ကနေ 1993 ခုနှစ်ထိသမ္မတတာဝန်ထမ်းဆောင်ခြင်းကကနေဒါနိုင်ငံဝန်ကြီးချုပ်ဖြစ်ခဲ့သူမာရိုနီကတော့အမေရိကန်ပြည်ထောင်စုရဲ့ရာဇဝင်ကိုပြန်ပြီးကြည့်ရင်သမရဟောင်း George H.W. Bush လောက်တတိပြောင်းရောက်ပြီးစီကံရှိတဲ့ဂုဏ်သိက္ခာရှိတဲ့သမရတယောက်မှသူမတွေ့ဘူးလို့ဆိုပါတယ
် I believe it will be said that in the life of this country the United States which is in my
အမေရိကန်ပြည်ထောင်စုဟာဒီမိုကရေစီကိုတည်ဆောက်ထားတဲ့အကြီးအကျယ်အမြင့်မြတ်ဆုံးသမရနိုင်ငံတနိုင်ငံအဖြစ်ဒီကဘာပေါ်မှာဖျားသခင်ကပန်းကျင်းထားတယ်လို့ကျွန်တော်မြင်ပါတယ်။ဒီအမေရိကန်ပြည်ထောင်စုရဲ့သမိုင်းတစ်လျှောက်ပြန်ကြည့်ရင်အင်ဂျူရောမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့သမ္မတတွေထဲမှာ George H.W. Bush လောက်သတ္တိပြောင်မြောက်တဲ့စီကံကြီးတဲ့သိက္ခာရှိတဲ့သမ္မတတယောက်မှကျွန်တော်မတွေ့ဘူးသေးပါဘူး
။သမ္မတ Bush ရဲ့မိတ်ဆွေရင်းချက်တူဖြစ်တဲ့အထက်လွှတ်တော်အမဟောင်း Alan Simpson ကလည်းသမ္မတ Bush ဟာမွေးစားကနေတည်ဆုံသွားခြင်းအဖြစ်မွေးရာပါဂုဏ်ပြုရှိပုဂ္ဂိုလ်တူဖြစ်တယ်လို့သတ်မှတ်ပါတယ်။သမရဘုရင်အထုပတ်တိရေးသားသူတူဖြစ်တဲ့သမိုင်းပညာရှင်မိုက်ကင်ကတော့သမရဘုရှာအမေရိကန်ရဲ့တက်ရှိထန်ရှားနောက်ဆုံးကျန်ရတဲ့မြင့်မြတ်တဲ့နိုင်ငံရေးခေါင်းဆောင်စစ်မှုထမ်းဟောင်းတူဖြစ်ပြီး1944ခုနှစ်ဒုတိယကမ္ဘာစစ်ကြီးအတွင်းကအသက်20အရွယ်ပစိဖိတ်ဒေသတွင်ဘုံကျဲတိုက်လင်းမှုဘဝနဲ့ဂျပန်နဲ့အဖမ်းဆီးခံရမယ်အန်ဒီယိုကိုပါပနနတင်းချောင်နှိုင်းရဲ့ဒူရီတဲကတူဖြစ်တယ်လို့ပြောပါတယ်။အခုသူကွယ်လွန်ချိန်မှာသူ့ရဲ့လေတရေဘဝလောက်ရတွေကိုအောက်မေ့တတိယမိတယ်လို့1992တွင်တွင်ဆိုဗီယက်နိုင်ငံပြိုကွဲချိန်အရှိနဲ့နောက်ဂျာမနီပြန်လည်ပေါင်းစည်းချိန်ကာလတွေမှာသူပါဝင်လှုပ်ဆောင်ခဲ့တာလည်းနဲ့အတူ တန်တန်တီတူဘောကလူမှုဘောအားလုံးမှာအားလုံးပေါ်မှာအခြေအနေနဲ့ဆက်ဆံတာတွေကိုတန်တန်မှုကြောင့်ပြောကြားခဲ့ပါတယ
် He stood in the breach against heartbreak and hurt
သူဟာဘလောက်ပဲဆင်းရဲလုံးကြီးကွဲဝန်းနေပြီးထိခိုက်နာကျင်နေပါစေတခြားသူတွေအတွက်ဆိုရင်အမြဲပဲနားလည်မှုအပြည့်နဲ့တွင်တွင်ထွေထွေနှိမ့်သိမ့်ပေးတဲ့သူဖြစ်ပါတယ်တယောက်စိတ်ကြက်နေပြီဆိုရင်လည်းသူကအပြေးလာပြီးအပိစကားပြောတတ်သူပါ
အမေရိကန်လန်သွန်ချုံထားတဲ့တမရဘုရှေရုပ်ကလပ်ကိုစက်တော်ဘဟုခန်းမာထဲမှာတနင်္လာနေ့ညဘက်ကစပြီးအများပြည်သူဂါရဝပြုနိုင်အောင်စီစဉ်ပေးထားရကြတယ်ဗုဒ္ဓဘုနေမှာတော့ National Cathedral ဘုရားတံကိုတည်ဆောက်လာတာဖြစ်ပါတယ်ကျွတ်တော်မှာလာရောက်ဂါရဝပြုကြတဲ့ပရိသတ်တောင်းနဲ့ချီးပြီးရှိတဲ့ခြားကစိတ်လှုပ်ရှားစေတဲ့ဖြစ်ရပ်တစ်ခုကတော့စစ်ကြံတွေနဲ့အတူကွဲလွန်သူတမရဘုရှေကိုအလေးပြုဖို့အတွက်အသက်65နှစ်ရွယ်အထက်လွှတ်တော်အမဟောင်းဘော့ဒိုးကသူရဲ့ဘင်းကတရထိုင်ပေါ်ကနေစူးစမ်းထရပြီးဂါရဝပြုကြတာဖြစ်ပါတယ်။သမရဟောင်းဘုရှေရုပ်ကလပ်ကိုဗုဒ္ဓဘုရင်ဖျားချောင်းကအခမ်းအနားပြုပါပဲ။မေရီလန်းပြည်နယ်ကအန်ဒရူးဒေတာအခြေစိတ်စခန်းကိုတည်ယူခဲ့ပြီးဒေတာစခန်းကနေတက်ဆက်စီနဲ့ဟူစတန်မြို့ကိုပြန်ပြီးတည်ဆောင်ဖို့ Air Force One ဇင်းဝင်မထပ်ခွာခင်အမြောက်20ချက်ပြစ်ပေါက်ပြီးဂုဏ်ပြုခဲ့ပါတယ်။ကျယ်ကပင်းနေမှာတော့စိန့်မာတင်အပီစကိုပယ်ဖျားချောင်းမှာဝတ်ပြုစုဆောင်ပွဲကျင်းပပြီးJosh H.W. Bush သမရစာကြည့်တိုင်းနဲ့ပြလိုက်ရှိရာ Texas A&M Tech ကိုဝင်လာမှရှိတယ်။ကွလန်ဒူသမရသရော Barbara နဲ့တမီး Robin တို့ကိုမြှောက်နှံထားရနေရမှာပဲ။ဘူသွင်းတချို့မှာဖြစ်ပါတယ်။သမရ Trump ကဒီဇင်ဘာလ5ရက်ဗုဒ္ဓဖူးနေ့ကိုအများပြည်သူရုံးပိတ်ရုံနဲ့တနင်္ဂနွေနေ့1နဲ့2ခွဲပေါ်နေ့တင်နဲ့ကြီးညာခဲ့တာဖြစ်ပြီးအစိုးရရုံးအများစုကိုပိတ်ထားတယ်လို့ New York Stock Share ဈေးကွက်တွေတွေးထားတာဖြစ်ပါတယ်။